Welcome to the Voice of America in Burmese.
Mingla nyin ni ge ma do ta shin mya shin. VOA American a tan ye 2018 khu ni zon la se ye tin ni ni nyin ni gin season ni go American ti taung su Washington DC new ro ga ni line to meter 1925 ro ga ni dai thau lwin pe ni ba bi shin. ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျမအများသဖြင့်အောင်ကတာဝန်ယူတင်ဆက်သွားမှာပါရှင်
။ကျမသင်ကြီးထိုက်ပါရှင်။ကနေဒါမှာလုတ်တဲ့ကြီးဆဲပင်ထိပ်သီးဆွနွပွဲရဲ့ပူးရဲကျင်ညာချက်ကိုအမေရိကန်တို့လက်မှတ်မထိုးဖို့သမ္မတထရန့်ကညွှန်ကြားခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွနွပွဲတက်ဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်စင်ကာပူကိုရောက်နေပါပြီ။သမ္မတဒေါ်နယ်ထရန့်ကတော့မကြခင်မှာပဲရောက်လာဖို့ရှိနေပါတယ်။ဒီသတင်းတွေနဲ့အတူထိပ်တန်းရောက်တဲ့နေ့ကိုတော့ကုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာပြည်ရင်းကအရက်ဖက်ဖွဲ့စည်းတွေနဲ့ Facebook တာဝန်ရှိသူတွေရန်ကုန်မြို့မှာတွေ့ဆုံခဲ့ရမှာ Facebook လူမှုကုန်ရက်သုံးပြီးအမုန်းတရားဖြန့်ချီတာတွေကိုစနစ်တကျကင်တွယ်ဖြေရှင်းပေးဖို့အတွက်မြန်မာရက်ဖက်ဖွဲ့စည်းတွေကတောင်းဆိုလိုက်ပါတယ်
Facebook မှာ hate speech ကြမ်းတဲ့တဲ့ကြောင့်တူတူရောက်တော့ report လုပ်ခဲ့တယ်ဆိုလို့ရှိရင်ဒီမြန်မာဆန်ဆန်နဲ့ဒီစီစီကြကြဖြစ်နိုင်အောင်တော့တို့ရဲ့ hate speech တခုပေါ့နော်ဟိုကောင်းမွန်အောင်လုပ်မယ်ဆိုပြီးတော့တို့ပြန်ပြောခဲ့တာလည်းရှိပါတယ်
ပြေဆုံးမွေးတက်ရောက်ခဲ့တဲ့မဝေဖြိုးမြင့်ပြောသွားတာပါအပြေဆုံးကိုတရင်တွေပြီးမှနားဆင်ရပါမယ်ဒီကြောင်းနဲ့တူအိန္ဒိယနိုင်ငံတဝန်းရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပြန်ပို့ဖို့အိန္ဒိယအစိုးရကစီစဉ်နေပြီးမြန်မာအစိုးရနဲ့လည်းဆွေးနွေးဖို့ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မူရတိုက်ဖြတ်စစ်ဆင်ရေးမှတည်ဆုံခဲ့ရသူတွေရေဆုံဆန်းစစ်ဆေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးကြပါအောင်ရှင်
ကနေဒါနိုင်ငံမှာကျင်းပတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 အစည်းအဝေးမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ထွက်ခွာသွားပြီးနောက်ပိုင်းကနေဒါဝန်ကြီးချုပ်ရဲ့မှတ်ချက်ပြီးပြောဆိုချက်တွေအပေါ်အမေရိကန်သမ္မတကပြစ်တင်ဝေဖန်လိုက်ပြီးဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 ညီလာခံကိုတက်ရောက်ချတဲ့ခေါင်းဆောင်ခုနှစ်ဦးရဲ့ကြေညာချက်ကိုလက်မှတ်မထိုးဖို့သူ့ကိုယ်စားလှယ်တွေကိုညွှန်ကြားခဲ့တဲ့အကြောင်းပြောဆိုလိုက်ပါတယ်သမနီးနဲ့အလူမီနီယံသွင်းကုန်ရဲ့အပေါ်အမေရိကန်တို့အခွန်တိုးကောက်မှုကစော်ကားမှုဖြစ်တယ်လို့ကနေဒါဝန်ကြီးချုပ်ကမှတ်ချက်ပြီးပြောဆိုမှုကိုတော့ယုတ်တိမတန်နဲ့မယိုးသားဘူးဆိုပြီးအမေရိကန်သမ္မတထရန့်ကတွစ်တာမှာရေးသားတုံ့ပြန်ပါတယ်။သတင်းစာရှင်းလင်းပွဲမှာဂျက်စတင်ရဲ့မမှန်မကန်ပြောဆိုချက်တွေနောက်ကနေဒါဘက်ကနေအမေရိကန်လယ်သမားတွေအလုပ်သမားတွေနဲ့ကုမ္ပဏီတွေအပေါ်အကြီးအကျယ်အခွန်ကောက်နေတာတွေကိုအခြေခံပြီးအမေရိကန်ကိုယ်စားလှယ်တွေကြီးညာချက်ကိုလက်မှတ်မထိုးဖို့ညွှန်ကြားခဲ့တယ်။အမေရိကန်ကိုကားတင်သွင်းမှုအပေါ်အခွန်ကောက်ယူမှုကိုလည်းသုံးသပ်နေတယ်လို့အမေရိကန်သမ္မတကတွစ်တာမှာရေးသားခဲ့တာပါ။ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့နှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲမနေ့စနေနေ့ကအဆုံးသတ်ခဲ့တာမှာတော့ကနေဒါဝန်ကြီးချုပ်ကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မပြေမလည်ဖြစ်နေတာတွေကိုအလျှော့မပေးခဲ့ပါဘူး။အထူးသဖြင့်တော့ကနေဒါနဲ့ဥရောပသမ္မတတို့အပေါ်ထိနာစေတဲ့သမ္မနီးနဲ့အလူမီနီယံအပေါ်အခွန်တိုးကောက်တဲ့ကိစ္စဖြစ်ပါတယ်။ကနေဒါအနေနဲ့လည်းဇူလိုင်လ၁ရက်နေ့အစောဆုံးထားပြီးအမေရိကန်ကုန်ပစ္စည်းတွေအပေါ်မှာလက်တုံ့ပြန်အရေးယူဆောင်ရွက်မယ်လို့ကနေဒါဝန်ကြီးချုပ်ကပိတ်ပွဲမှာပြောဆိုသွားပါတယ်ရှင်။
မြောက်ကိုရီးယားခေါင်းဆောင်ကင်နဲ့စင်ကာပူနိုင်ငံမှာလုပ်မဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအာရှဒေသကိုထွက်ခွာသွားပြီဖြစ်ပါတယ်။ကနေဒါနိုင်ငံမှာလုပ်တဲ့ဒီဆက်မှုထိပ်သီးအစည်းအဝေးကနေပြီးတော့အာရှကိုမသွားခင် VOA ကမေးမြန်းရမှာတော့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမဲ့အစည်းအဝေးအတွက်သူ့မှာယုံကြည်မှုပြည့်ဝရှိထားတယ်လို့သမ္မတထရန့်ကဖြေဆိုပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအမ်အနေနဲ့လည်းသူ့လူလူအတွက်ကြီးကြီးမားမားတခုခုလုပ်ပေးလိုတယ်လို့သမ္မတထရန့်ကသူ့ရဲ့အမြင်ကိုပြောသလိုဒီတစ်ခါအမေရိကန်နဲ့တနမန်ဆက်ဆံရေးဟာရတော့ရခဲတကယ့်အခွင့်အလမ်းကောင်းဖြစ်ပြီးတော့ဒီချီနေမျိုးနောက်ထပ်ဘယ်တော့မှရတော့မှာမဟုတ်ဘူးဆိုတာကိုလည်းသမ္မတထရန့်ကသတိပေးပြောပါရယ်မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးနဲ့တာဝန်ဖြစ်ဒုံးလက်နက်အစီအစဉ်တွေအားလုံးကိုဖျက်သိမ်းမယ်ဆိုတာကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအမ်စီကနေပြီးတော့ကြိုတင်ကတိကဝတ်ရထားတယ်လို့သမ္မတထရန့်နဲ့သူ့ရဲ့ဆွေးနွေးဖွဲ့ဝင်တွေကပြောထားပါရယ်ဒီလိုတိုးတက်မှုတွေကနေတဆင့်ညီညာရေးစာချုပ်တစ်ခုထွက်လာနိုင်ပြီးတော့နှစ်ပေါင်း80နီးပါးကြာကိုရီးယားကျွန်းဆွယ်ပေါ်ကစစ်မှတ်ကိုတရားဝင်အဆုံးတတ်နိုင်မှာလည်းဖြစ်ပါတယ်။စီးပွားရေးသမားတူလုပ်ခဲ့မှုတွေအတွေ့အကြုံအခြေခံရမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့တွေ့ချင်းမှာအဖြေတစ်ခုခုရမရဆိုတာကိုသူသိနိုင်မှာပါလို့လည်းပြောပါတယ်။ရလက်ကောင်းမထွက်နိုင်ဘူးဆိုရင်တော့ဒီရလက်ကောင်းမထွက်နိုင်ဘူးဆိုတာကိုခံစားမိရင်တော့သူ့အတွက်ရောခင်မအတွက်ရပါသူ့အနေနဲ့အချင်းကုံမခံကျင်ဘူးလို့ပြောပါတယ်ဒါပေမဲ့လည်းနိုင်ငံတကာမျက်နှာစာမှာတွေ့ရနေတဲ့ခင်နဲ့ပတ်သက်ပြီးတော့အချက်လက်တွေမပြည့်မစုံရှိတယ်ဆိုတာကိုတော့သမ္မတထရန့်ကဝန်ခံပြောပါတယ်ဘလို့ဝင်ဖြစ်စီသူတို့နှုတ်စလုံးဟာ အပြုသဘောဆောင်တဲ့စိတ်ထားတွေနဲ့လုံလုံနေတာဖြစ်ပြီးတော့အားလုံးပြည်ပြင်းစစ်စင်ရှိထားတယ်လို့လည်းသမ္မတ Trump ကဒီအာရှခီးမထွက်ခင်လေးသတင်းတော့တွေကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်မှတ်တမ်းတွေနဲ့ပတ်သက်လို့ပြောဆိုဖို့ရှိမရှိ VOE ကမေးမြန်းခဲ့ရမှာတော့ကိစ္စရဲ့အားလုံးကိုသူ့အနေနဲ့ဆွေးနွေးတော့မှာဖြစ်တယ်လို့သမ္မတ Trump ကဖြေကြားသွားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လာမယ့်အင်္ဂါနေ့မှာကျင်းပမယ့်ထိပ်သီးဆွေးနွေးပွဲတက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဒီကနေ့တနင်္ဂနွေနေ့မှာစင်ကာပူကိုရောက်ရှိနေပါပြီ။စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့မြောက်ကိုရီးယားခေါင်းဆောင်တို့လည်းမကြာခင်ကပဲစင်ကာပူသမ္မတနန်းတော်အစ္စတနာပဲလစ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တနင်္ဂနွေနေ့နေ့ကင်းပိုင်းတရုတ်လေယာဉ်နဲ့စင်ကာပူနိုင်ငံချန်ဂီလေစိတ်ကိုဆက်ရောက်လာတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကိုစင်ကာပူနိုင်ငံခြားရေးဝန်ကြီးဒေါက်တာဘီဗီယန်ပါလာခရစ်နန်ကလေစိတ်မှာကြိုဆိုခဲ့ပါတယ်။လေစိတ်ကနေစိန့်ရီဂျစ်စ်ဟိုတယ်ကိုအသွားမှာတော့ဘေးမှာအဆောက်အအုံတင်တဲ့မှန်မဲတပ်မာစီဒီဘန့်စ်ကားပေါ်ကကင်ဂျွန်အွန်ကိုသတင်းသမားတွေမတွေ့လိုက်ရပါဘူး။အမေရိကန်နဲ့မြောက်ကိုရီးယားတို့ထိပ်တီးဆွေးနွေးပွဲကျင်းပမယ့်စင်ကာပူမှာလုံခြုံရေးကိုတည်းအထူးတင်ကြပ်ထားပါတယ်။ထိပ်တီးဆွေးနွေးပွဲအတွက်စင်ကာပူဘက်ကအစီအစဉ်တွေအပေါ်မြောက်ကိုရီးယားဘက်ကရောအမေရိကန်ဘက်ကပါကျေနပ်အားရတဲ့အကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါအပြင်အမေရိကန်နဲ့မြောက်ကိုရီးယားတို့အနေနဲ့လွန်ခဲ့တဲ့နှစ်ပေါင်း80တိရှိလာတဲ့အတားအဆီးတွေကိုဖယ်ရှားလိုတဲ့ဆန္ဒတွေကိုလည်းတွေ့မြင်နေရတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာသတင်းထောက်တွေကိုပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့မကြာခင်မှာပဲစင်ကာပူကိုရောက်လာဖို့ရှိနေပြီးမနေ့ပြန်တနင်္လာနေ့မှာတော့စင်ကာပူဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်ရှင်
။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့ဒီလာမယ့်ထိပ်သီးဆွေးနွေးပွဲဟာရှေ့မြောက်အာရှဒေသအတွက်တည်းမဟုတ်ဘဲနဲ့အာရှဒေသတစ်ခုလုံးနဲ့ကမ္ဘာတစ်ခုလုံးကိုပါတက်ရောက်မဲ့ကိစ္စရပ်ဖြစ်တယ်လို့စင်ကာပူဝန်ကြီးချုပ်လီရှောင်လွန်းကအခုတနင်္ဂနွေနေ့မှာသတင်းတောက်တွေကိုပြောပါရယ်ဂျွန်လာ၁၂ရက်နေ့လုံးမဲ့သမ္မတ Trump နဲ့ဒီမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အမ်တို့နှစ်ဦးကြားတမိုင်းဝင်ထိပ်သီးဆွေးနွေးပွဲအတွက်အင်ရှင်စင်ကာပူနိုင်ငံကပြင်ဆင်မှုတွေလုပ်နေရမှာဝန်ကြီးချုပ်လီရှောင်လွန်းကအခုလိုမျိုးပြောဆိုသွားတာဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဟာတနင်္ဂနွေနေ့နေ့လယ်ပိုင်းစင်ကာပူနိုင်ငံကိုရောက်ရှိလာပြီးတော့ဝန်ကြီးချုပ်ဒီလီရှောင်လွန်းနဲ့တွေ့ဆုံပါတယ်။နေ့နေ့ပိုင်းမှာတော့စင်ကာပူကိုအမေရိကန်သမ္မတရောက်ရှိလာမှာဖြစ်ပါတယ်။အခုလိုမျိုးသမ္မတ Trump ကမြောက်ကိုရီးယားကောင်ဆောင်နဲ့တိုက်ရိုက်ထိတွေ့မှုဟာမြောက်ကိုရီးယားကလူလာနေတဲ့နိုင်ငံတကာရဲ့အသိအမှတ်ပြုမှုကိုလည်းရရှိသွားစေမှာပါ။နှစ်ပေါင်းများစွာကမ္ဘာဆက်ကုန်ကနေပြီးတော့ထိကျန်ဖြစ်နေတဲ့မြောက်ကိုရီးယားအတွက်တော့ဒါဟာကြီးမားတဲ့ရလဒ်ပါ။မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းခြင်းအဖြစ်တစ်ဖက်မှာတော့မြောက်ကိုရီးယားနိုင်ငံအတွက်စီးပွားရေးယဉ်နီးမြှုပ်နှံမှုတွေမြောက်ကိုရီးယားနိုင်ငံကိုအကာအကွယ်ဖြစ်စေမယ့်စိတ်ချလုံခြုံမှုတွေနိုင်ငံတကာအထူးဖြစ်ဒီအမေရိကန်နဲ့ဆက်ဆံရေးကောင်းမွန်မှုတွေကိုပြန်လည်ရရှိစေဖို့အတွက်အမေရိကန်သမ္မတ Trump ကအပြည့်ယူသဘောလုပ်နေပါတယ်ခင်ဗျာ။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့သွင်ကူးပြောင်းရေးငြိမ်းချမ်းရေးဖော်ဆောင်ရေးတို့မှပူးပေါင်းဆောင်ရွက်သွားဖို့ G7 ဆက်မှုထိပ်သီး9နိုင်ငံကကတိပြုတဲ့အကြောင်းပူးရဲကြေညာချက်မှဖော်ပြပါဗျ။အထူးသဖြင့်လက်ရှိဖြစ်ရှင်းနေရတဲ့ရိုဟင်ဂျာပြည်ပခါမှာဆိုရင်လေဒုက္ခသည်တွေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေကိုဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီဌာနပြန်နိုင်ရေးဘေးကင်းလုံခြုံမှုနဲ့လူသားချင်းစာနာမှုအကူအညီတွေဝင်ရောက်ခွင့်ပြုတာဒီအပါအဝင်မြန်မာဘက်ကပိုင်းဖြတ်ဆောင်ရွက်နေတာတွေကိုကြိုဆိုတဲ့အကြောင်းကနေဒါမှာချင်းပတ်ခဲ့တဲ့ဆက်မှုထိပ်သီး9နိုင်ငံရဲ့ပူးရဲကြေညာချက်မှာပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်တွေဌာနပြန်ရေးလုပ်ငန်းစဉ်မှာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကပြီးခဲ့တဲ့သတင်းပတ်အတွင်းနားလည်မှုစာချုပ်လာလက်မှတ်ရေးထိုးခဲ့တာပါ။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမသုံးပါဘူး။ဒုက္ခသည်တွေဌာနပြန်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အချင်းအတိုက်အတာတစ်ခုအထိပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုထားပေမဲ့ရခိုင်ဒေသတွင်လူခွင့်ရေးအခြေအနေကိုစုံလမ်းစစ်ဆေးမဲ့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတော့မူလသဘောထားအတိုင်းပဲဝင်ရောက်ခွင့်ပြုမှာမဟုတ်ဘူးလို့မြန်မာအကြီးတန်းရာရှိတဦးကလည်း VOA ကိုပြောဆိုထားပါတယ်။ဒုက္ခသည်တွေဌာနပြန်ရေးလုပ်ငန်းစဉ်မှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မဲ့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကတော့အမေရိကန်ပါဝင်နိုင်ငံတကာဘက်ကကြိုဆိုထားပါတယ်ရှင်။
ရှဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO ထဲမှာအိန္ဒိယနဲ့ပါကစ္စတန်တို့အဖွဲ့ဝင်အဖြစ်ရောက်ရှိပြီးနောက်ပထမဆုံးအကြိမ်ဖြစ်တဲ့ SCO ရဲ့ထိပ်သီးစည်းဝေးကိုပြုလုပ်နေပါတယ်။ SCOR ဆိုလို့ရှိရင်အာရှလေပိုင်းဒေသမှာအမေရိကန်ဩဇာကြီးလာတာကိုဟန်တားဖို့ဆိုတဲ့သဘောဖြစ်တယ်လို့လေးလာသူတွေကယူဆထားကြတာပါ SCO ကိုကမန်းကထပြုတဲ့နိုင်ငံတွေကတော့တရုတ်ရုရှားကဇစ်စတန်ဥဘကစ္စတန်ကဇစ်စတန်နဲ့တာဂျစ်စတန်တို့ဖြစ်ကြပါတယ်ကျုံနိုင်ငံရဲ့ရှေ့ဘက်ကန်ယူတန်းကဂျိုက်ဒုံးမှာအခုထိပ်သီးဆွေးနွေးပွဲကိုကျင်းပခွင့်ယူနေတာဖြစ်ပါတယ်အခုတနင်္ဂနွေနေ့လုတ်တဲ့ဖွင့်ပွဲကိုတရုတ်သမ္မတရှီကျင်းပင်ကအဖွင့်အမှားစကားပြောပါတယ်တနင်္ဂနွေရဲ့အကျိုးစီးပွားကိုကြည့်တဲ့မူဝါဒရည်ရွယ်အမြင်မူဝါဒနဲ့အပိတ်စင်စားမှုမူဝါဒတွေကိုဖယ်ရှားပြရလိမ့်မယ်လို့တရုတ်သမ္မတကပြောပါတယ် WTO ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကြီးရဲ့ဥပဒေသားတွေကိုထိန်းထားရမယ့်ပြင်နိုင်ငံဆောင်ကုန်သွယ်ရေးစနစ်ကိုထောက်ခံပြီးတော့ကမ္ဘာလုံးဆိုင်ရာစီးပွားရေးစနစ်ကိုတည်ဆောက်ရမယ်လို့လည်းတရုတ်သမ္မတကသူ့ရဲ့အဖွဲ့မိကုံမှာပြောပါတယ်အခုလိုတရုတ်သမ္မတရဲ့ပြောဆိုချက်ဟာပြီးခဲ့တဲ့ G7 စက်မှုထိပ်သီးဆွေးနွေးပွဲအတွက်မှာအမေရိကန်နဲ့မဟာမိတ်တွေကြားကုန်သွယ်ရေးဆိုင်ရာကိုယ်လှည့်ချက်တွေဖြစ်ခဲ့တာကိုညှင်းညွှန်းပြောဆိုလိုပုံရတယ်လို့နိုင်ငံရေးတုံ့တက်သူတွေကရှုမြင်ပါတယ်။ကနေဒါဝန်ကြီးချုပ်ဟာထိတ်တိုက်မတွေ့ရတဲ့ပြောညံ့သူဖြစ်တဲ့မျိုးမသားလို့သူဖြစ်တဲ့ဆိုပြီးတော့သမ္မတ Trump ကသူ့ရဲ့ Twitter အကောင့်မှာဒီအစည်းအဝေးပြီးမှရေးခဲ့ပါတယ်။သူတို့နှစ်ဦးကြားသဘောကိုယ်လှည့်ခဲ့တဲ့ကုန်သွယ်ကုန်ကိစ္စကိုကနေဒါဝန်ကြီးချုပ်ကသူမရှိတော့မှသတင်းတောက်တွေကိုပြောဆိုခဲ့တာကိုညှင်းညွှန်းပြီးတော့အခုလိုရေးလိုက်တာဖြစ်ပါတယ
်။အမေရိကန်သမ္မတ Donald Trump နဲ့အမေရိကန်နဲ့အစ္စရေးနှစ်နိုင်ငံကြားဆက်ဆံရေးကိစ္စကင်တွယ်ပုံကိုအစ္စရေးနိုင်ငံသားဂျူးနွယ်ဘွား89ရာခိုင်နှုန်းကထောက်ခံပြီးအမေရိကန်နိုင်ငံသားဂျူးနွယ်ဘွားတွေရဲ့44ရာခိုင်နှုန်းသာထောက်ခံတယ်လို့သုတေသနစစ်တမ်းသစ်တရက်ကဖော်ပြလိုက်ပါတယ်ရှင
်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ညီထိုင်းနဲ့ကိုသားညူဦးတို့ပြောပြခဲ့ကြတာပါအခုတော့ဆက်တွေ့မင်းမြန်းချင်းတဲ့တင်လှော်တွေကိုနားဆင်ရပါမယ်။ Facebook လူမှုကွန်ရက်ဆံမျက်နှာကိုတုံးပြီးအမုန်းတရားဖြန့်ချီနေတာတွေအပါအဝင်လူခွင့်ရေးအပေါ်တက်ရောက်မှုတွေနဲ့ Facebook သုံးဆွဲသူမြန်မာတွေရဲ့အချက်အလက်လုံခြုံရေးတွေကိုစနစ်တကျဆောင်ရွက်နိုင်ဖို့အတွက်မြန်မာဘာသာစကားနဲ့မြန်မာနိုင်ငံခြေနေကိုတကယ်နားလည်သဘောပေါက်သူတွေနဲ့စောင့်ကြည့်စီစစ်ဖို့မြန်မာရက်ဖက်အဖွဲ့အစည်းတွေက Facebook တာဝန်ရှိသူတွေကိုတောင်းဆိုပါတယ်။မြန်မာပြည်ရင်းကရက်ဖက်အဖွဲ့အစည်းပေါင်း35ဖွဲ့နဲ့ Facebook တာဝန်ရှိသူတွေရန်ကုန်မှာတွေ့ဆုံစဉ်အခုလိုဆွေးနွေးခဲ့ကြတာပါ။အပြည့်အစုံကိုမတ်စုမွန်တင်ပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံတွင် Facebook လူမှုကွန်ရက်စာမျက်နှာကိုအသုံးပြုသူတွေပိုများလာတာနဲ့အမျှဘာသာမတူလူမျိုးကွဲတွေကြားအမုန်းတရားဖြန့်ဝေတာတွေလူမျိုးရေးဘာသာရေးအဓိကယုံဖြစ်စေနိုင်တဲ့သတင်းအမှားတွေကိုရည်ရွယ်ချက်ရှိရှိဖြန့်ဝေမှုတွေနဲ့ပတ်သက်ပြီးတော့အရက်ဖတ်အဖွဲ့အစည်းတွေဘက်ကစနစ်တကျစောင့်ကြည့်ပြီးတော့ပိတ်ပင်တားဆီးပေးဖို့ Facebook တာဝန်ရှိသူတွေကိုသတင်းပေးဖို့တိုင်ကြားခဲ့တာတွေရှိပါတယ်။သတင်းချက်လက်တွေလုံခြုံရေးအရက်ဖတ်အဖွဲ့အစည်းတွေဘက်ကစုပေါင်းပြီးလဲ Facebook ရဲ့တာဝန်ရှိအမှုဆောင်အရာရှိချုပ် Mark Zuckerberg ထံကိုအဖွဲ့ပေးစာတွေပေးပို့ပြီးတောင်းဆိုခဲ့ကြသလို Mark Zuckerberg ဘက်ကလည်းအရက်ဖတ်အဖွဲ့အစည်းတွေကိုပြန်တုံ့ပြန်ဖြေရှင်းခဲ့ပါတယ်။ Facebook အဖွဲ့တာဝန်ရှိသူတွေကမြန်မာအရက်ဖတ်အဖွဲ့အစည်းတွေနဲ့ဇူလ10ရက်နေ့ကတီးတန့်တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးသူတို့ရဲ့ရှေ့ဆက်လှုပ်ဆောင်မဲ့အစီအစဉ်တွေကိုရှင်းပြခဲ့သလိုမြန်မာအရက်ဖတ်အဖွဲ့အစည်းတွေဘက်ကလည်း Facebook ဘက်ကအရေးတကြီးဆောင်ရွက်တင်တာတွေကိုအကြံပြုခဲ့တယ်လို့ကိုရိုင်းတွေ့ဆုံဆွေးနွေးခဲ့သူတဦးဖြစ်တဲ့မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာနရဲ့ဒေသဆိုင်ရာညှိနှိုင်းဆက်ဆံရေးတာဝန်ခံမဝေဖြိုးမြင့်ကရှင်းပြပါတယ်
။ကျမတို့ဒီအဓိကပေါ့နော်ဒီရက်ဖက်ဖွဲ့စည်းနေတွေ့တဲ့အခါသူတို့အဓိကမြန်မာပြည်မှာကလက်ရှိမှာဆိုလို့ရှိရင်ဒီ Facebook တုံးဆဲဥရလည်းရန်များတယ်။အဲ့ဒီ Facebook ရဲ့အဓိက impact ပေါ့နော်သူ့ခင်ရေးပေါ်မှာတရားမှုကလည်းရန်များတဲ့အခြေအနေရှိတယ်ပေါ့နော်။ဒီတော့တရားမှုရဲ့အချက်တွေကိုသူတို့ပြန်တုံးတက်မယ်ပြန်လည်လာပြီးတော့ဘယ်လိုပုံစံမျိုးနဲ့ပေါ့နော်ဒီပြင်ဆင်လို့ရမလဲဆိုတဲ့ဓမ္မကြီးအတွက်စည်းတမ်းလုပ်ပါမယ်ဆိုပြီးတော့ Facebook ကိုပြသွားပါတယ်။ဆိုတော့ consultant တရားကိုငှားထားတယ်။အဲ့ဒီ consultant အဖွဲ့ကနေပြီးတော့မှပဲ discuss ကိုလုပ်သွားမှာဖြစ်တယ်ပေါ့နော်။နောက်တစ်ချက်ကကျတော့အခုကျမတို့ဒီ Facebook မှာကြောက်ရရပေါ့နော်ဒီ account ကိုပိတ်တဲ့ဟာတွေလို့နောက်ပြီးတော့ဒီ post တွေကိုဖြုတ်တာတွေလို့ဒါတွေနဲ့ပတ်သက်ပြီးတဲ့အခါကျတော့သူတို့မှာ community standard guideline ရှိတယ်ပေါ့နော်။အဲ့ community standard guideline ကို enforce လုပ်တဲ့နေရာမှာပေါ့နော်လိုက်နာအောင်လုပ်တဲ့နေရာမှာကိုရှင်းလင်းကြည့်ကြဖို့ပေါ့နော်။အဲ့လိုမျိုးလည်းသူတို့တောင်းဆိုခဲ့တာရှိတယ်။အဲ့ဒီတော့တချို့ပိုင်းတွေမှာသူရဲ့ system ကအားနည်းတဲ့အချက်တွေတော့သူတို့ပြင်မယ်ဆိုပြီးတော့ပြောခဲ့တာတွေရှိပါတယ်ရှင်။ဒါကအဓိကတစ်ချက်ပေါ့နော်
။လူမျိုးရေးဘာသာရေးဆိုင်တဲ့လှုံ့ဆော်မှုတွေအမုန်းတရားဖြန့်ဝေမှုတွေကိုဟန်တားနိုင်ရေးနဲ့စောင့်ကြည့်စီစဉ်နိုင်ရေးအတွက် Facebook ဘက်ကနေ community standards ခိုင်မာတဲ့မူဝါဒတွေချမှတ်နိုင်မှုနောက်မြန်မာဘာသာစကားကိုတေချာကျွမ်းကျင်နားလည်ပြီးတော့မြန်မာနိုင်ငံရဲ့အခြေခံသမိုင်းကြောင်းအကြောင်းအရာတွေကိုလည်းနားလည်သဘောပေါက်တဲ့သူတွေကိုပဲစောင့်ကြည့်စီစစ်သူတွေအဖြစ်တာဝန်ပေးဖို့ကိုလည်းရက်ဖက်အဖွဲ့အစည်းတွေဘက်ကတောင်းဆိုခဲ့တယ်လို့မတ်ဝေဖြိုးမြင့်ကပြောပြပါဗျာ။ကျမ
တို့ဒီ hate speech ကိစ္စပေါ့နော်ဒီအမု
ဂျိုလာငါးရက်နေ့ကနေဂျိုလာ၈ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိလာတဲ့Facebook တာဝန်ရှိသူတွေဟာအစိုးရပြန်ကြားရေးဝန်ကြီးဌာနဝန်ကြီးအပါအဝင်အစိုးရပိုင်းတာဝန်ရှိသူတွေနဲ့ပါတွေ့ဆုံခဲ့ပြီးတော့လုံခြုံရေးပိုင်ဆိုင်ရာကိစ္စတွေကိုလည်းအဓိကထားဆွေးနွေးခဲ့ကြပါတယ်။အစိုးရတာဝန်ရှိသူတွေနဲ့ Facebook အဖွဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ပိုင်းအမုန်းတရားတွေဖြန့်ဝေနေတယ်လို့နာမည်ကြီးသူတချို့ရဲ့Facebook အကောင့်တချို့ကို Facebook ကနေပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးအစိုးရဘက်ကတော့သူတို့ဘက်ကပိတ်သိမ်းခိုင်းတာမဟုတ်တဲ့အကြောင်းပြန်လည်သတင်းထုတ်ပြန်ခဲ့ရပါတယ်။မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်စာမျက်နှာကိုအသုံးပြုပြီးတော့ရည်ရွယ်ချက်ရှိရှိအမုန်းတရားဖြန့်ဝေနေတာတွေဟာတိတ်ကိုကြီးမားတဲ့အန္တရာယ်ဖြစ်လာနေတယ်ဆိုတာကိုလည်းလူခွေစောင့်ကြည့်တဲ့အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂဘက်ကလည်းသတိပေးပြောဆိုထားပါတယ်ရှင်။
အဆုမွန်ဆက်သွယ်မေးမြန်းထားတာပါ။ဗီအိုရဲ့တနင်္လာနေ့ညနေခင်းအစီအစဉ်လေးကိုဆက်လွှတ်ထုတ်လွှင့်ပေးနေပါတယ်။အခုနားဆင်ရမယ့်သတင်းလွှာမှာတော့ကက်ရှမီးယားပြည်နယ်အပါအဝင်အိန္ဒိယနိုင်ငံတဝန်ရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်အစုအပြုံလိုက်ပြန်ပို့ဖို့အိန္ဒိယဆိုရကစီစဉ်ဆောင်ရွက်နေပြီးမြန်မာဆိုရနယ်လည်းဆွေးနွေးဖို့ရှိကြောင်းအိန္ဒိယပြည်ထောင်စုဝန်ကြီးရာဂျ်
ောက်ရှိနေခြင်းပြုလုပ်တဲ့တောက်ကြာနေကသတင်းစာရှင်းလင်းပွဲမှာအိန္ဒိယမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးဗဟိုအစိုးရရဲ့အစီအစဉ်ကိုတည်နေအစိုးရတွေစီကိုအတိပေးအကြောင်းကြားထားတယ်လို့ပြည်ထောင်စုဝန်ကြီးရရှနယ်စင်းကပြောသွားတာပါ
अपने मंत्रालय से हम लोगों ने सभी राज्य सरकारों
पीने सोया आलों को जनरल वुनी थाना का ने अचाउ जासा पू ठा बी वाबी को ने तत साइन ने पीने री मा रोइन्या री छि नि रे सोयिन तुरो को फो ठौ बी तुरो ये जीवा अछले दी युबो ने सिट डान काउ यु पुजु बु अचाउ जा था बा दे को ये पीने री मा छि नि रे रोइन्या अजी अट्वे अछले दी को बहु असोया को पे पो या मा फिप बा दे तचै ने मा बे पीने असोया री नि ने जो टिन कावे मु री लौसाउ बु ရူဝိညာတွေကိုဘလို့ပဲဖြစ်ဖြစ်တက်တီကအထောက်ထားတွေထုတ်မပေးဖို့အဲ့ဒီအထောက်ထားတွေကတဆင့်အနာဂတ်မှာသူတို့တွေဟာအိန္ဒိယနိုင်ငံသားဖြစ်ခွင့်တောင်းဆိုလာနိုင်တဲ့အတွက်ကြောင့်သတိထားဖို့ပြောထားပါတယ
်ရူဝိညာဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကအတိအမှန်မပြုဘဲရခိုင်ပြည်နယ်ကမွတ်စလင်တွေလို့ခေါ်ဝေါ်ထားပါတယ်အနောက်ဘင်္ဂလားနဲ့အာတမ်ပြည်နယ်တွေရဲ့အရှေ့ဘက်မှာအခြေစိုက်တဲ့မောင်ခိုလုပ်ငန်းလုပ်ကိုင်နေသူတွေဟာအိန္ဒိယဘက်ခိုးဝင်လာတဲ့ရူဟင်ဂျာတွေအတွက်တက်တီကန်ကပ်ပြားအထုတွေကိုစီစဉ်လှုပ်ဆောင်ပေးခဲ့တယ်လို့အိန္ဒိယဗဟိုထောင်လိုင်းရေးအေဂျင်စီကအစီရင်ခံတင်ပြပြီးတဲ့နောက်အခုလိုပြည်ထောင်စုဝန်ကြီးကတတိပေးပြောဆိုခဲ့တာပါဒီအစီရင်ခံစာအရအနောက်ဘင်္ဂလားမှာရှိတဲ့အစိုးရမဟုတ်တဲ့မွတ်စလင်အဖွဲ့အစည်းတချို့ကနေတက်တေကန်အထောက်ထားစာရွက်စာရဲအတုတွေပြုလုပ်တဲ့လုပ်ငန်းမှာပါဝင်ပတ်သက်နေပြီးရိုဟင်ဂျာဒုက္ခသည်တွေစခန်းထဲမှာနေထိုင်နိုင်ဖို့အတွက်စီစဉ်ဆောင်ရွက်ပေးခဲ့တယ်လို့ဆိုပါတယ်အိန္ဒိယဗဟိုအစိုးရကတော့သူတို့ရိုဟင်ဂျာစီးရင်အတိအကျရတာနဲ့မြန်မာနိုင်ငံကိုပြန်ပို့ဖို့အစိုးရချင်းစကားပြောမှာဖြစ်တယ်လို့ပြည်ထောင်ဝင်ကြီးကပြောပါတယ
်။ရာဂျ်ဆာကာရုံးကေဒွါရာ
ရိုဟင်ဂျာအရေးတဲ့သူတို့ရဲ့အသေးစိတ်အချက်လက်တွေကိုပြည်နယ်အစိုးရတွေစီကရရှိပြီးတဲ့နောက်နိုင်ငံသားရေးဌာနကိုလွှဲပြောင်းပေးရမှာဖြစ်ပါတယ်။အဲ့ဒီနောက်ရိုဟင်ဂျာတွေပြန်ပို့မဲ့လုပ်ငန်းစဉ်ကိုစတင်ဖို့မြန်မာအစိုးရနဲ့စပြီးတော့စကားပြောမှာဖြစ်ပါတယ်။
လက်ရှိအိန္ဒိယနိုင်ငံမှာရိုဟင်ဂျာမွတ်စလင်ပေါင်း4000ရှိနေပါတယ်ရှင်။မိုင်အင်ဂျင်နိုင်ပါရှင်။အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ Bangladesh နိုင်ငံရဲ့မူရစ်တိုက်ဖြတ်စစ်ဆင်ရေးအတွင်းလူပေါင်း100ကျော်ပြစ်ဒဏ်ခံရပြီးဖမ်းဆီးခံထားရသူ1000ကျော်ရှိနေပြီလို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောဆိုထားပါတယ်။ထောင်ချောက်ဆင်ပြီးပြစ်ဒဏ်ခံခဲ့ရတာလို့တည်ဆုံးသူတဦးရဲ့မိသားစုဝင်တွေကစွပ်စွဲထားတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကလည်းတည်ဆုံးခဲ့ရသူတွေအရေးစုံစမ်းစစ်ဆေးဖို့တောင်းဆိုထားပါတယ်။ AFP နဲ့ Reuters သတင်းတွေကိုကိုးကားပြီးမတ်တင်ကြီးထိုက်ပြောပြပေးမှာပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မူရင်စေဝါတိုက်ဖြတ်ရေးစစ်ဆင်ရေးစပြီးသတင်းသုံးပတ်အတွင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တေဆုံးသူ130လောက်ရှိနေပြီးဖမ်းဆီးခံထားရသူက13000ကျော်ရှိတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်။မူရင်စေဝါတိုက်ဖြတ်ရေးအစည်းအဝေးကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကပြီးခဲ့တဲ့မေလအစောပိုင်းမှာအတည်ပြုပေးခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်စဉ်ခန့်မှန်းခြေဒေါ်လာ3000လောက်တန်ဖိုးရှိတဲ့ယာဘစိတ်ကြွဆွေးပြားတွေပြန့်နှံ့နေတာလို့အစိုးရတာဝန်ရှိသူတွေကပြောဆိုထားတာပါ။ခုနကတမ္ကာလူခွင့်ရမဟာမင်းကြီးဇာအစ်ရာအက်အယ်ဟူစိန်ကတော့မူရင်စေဝါသုံးဆွဲမှုရောင်းဝယ်ဖောက်ကားမှုတွေကြောင့်တော့လူတွေအနေနဲ့သူတို့ရဲ့အခွင့်အရေးတွေဆုံးရှုံးရတာမျိုးမဖြစ်သင့်ဘူးလို့ပြောဆိုပြီးတည်ဆုံးခဲ့ရသူတွေအရေးစုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုထားပါတယ်။စုံစမ်းစစ်ဆေးရေးလှုပ်ဆောင်ပါမယ်လို့ဘင်္ဂလားဒေ့ရှ်တရားရေးဝန်ကြီးကကုလလူ့ခွင့်ရမဟာမင်းကြီးကိုအမှတ်ခံပြောကြားခဲ့တဲ့အကြောင်းကုလသမဂ္ဂပြောခွင့်ရရာဗီနာရှန်ဒါစနီကပြောပါတယ
်။ The High Commissioner for Human Rights met with the Bangladeshi Minister of Law.
လူခွင့်ရေးမဟာမင်းကြီးနဲ့ဘင်္ဂလားဒေ့ရှ်တရားရေးဝန်ကြီးတို့တွေ့ဆုံခဲ့ကြပြီးတရားရေးဝန်ကြီးဘက်ကတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပါမယ်လို့လူခွင့်ရေးမဟာမင်းကြီးကိုအာမခံပြောကြားခဲ့ပါတယ်။ဒီကတိကဝတ်အတိုင်းအစိုးရဘက်ကဆောင်ရွက်ဖို့ကျမတို့တောင်းဆိုပါတယ်။ဒါအပြင်တပ်ဖြတ်မှုကျူးလွန်တဲ့သူတွေကိုတရားဥပဒေအရစီရင်နိုင်ဖို့ရှေ့ရှုပြီးတော့စုံစမ်းစစ်ဆေးမှုတွေဟာလွတ်လပ်မှုပွင့်လင်းမြင်သာမှုရှိပြီးအဓိပ္ပာယ်ပြေဝါတဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့လည်းတောင်းဆိုပါတယ်။
မူရင်စေဝါရောင်းဝယ်သူတွေအဖြစ်ဆွဆွဲခံရပြီးတဲ့နောက်တပ်ဖြတ်ခံခဲ့ရသူတွေကတဦးရဲ့ဇနီးကတော့သူ့ခင်ဘုန်းကိုအိမ်ကနေခေါ်သွားပြီးတဲ့နောက်မှာတပ်ဖြတ်ခဲ့တာလို့ပြောပါတယ်။သူ့အမျိုးသားကိုထောင်ချောက်ဆင်ဖမ်းဆီးခဲ့တာလို့လဲအိုင်ရှာဘီဂွန်းကဆွဆွဲပါတယ
်။ပါလီတက်ကတကင်းရေပေါ်ရစ်ပီပေါ်ရခုစ်ပီတပဘေဟော့တာ
သူ့ကိုစစ်တပ်ထောက်လန်ရေးကလူတယောက်ကခေါ်သွားတာပါ။အိမ်ကနေလာခေါ်သွားတာပါ။ပြီးတော့ကျမအမျိုးသားကိုအချိုးချောင်းဘာမှမပြောပဲအရေးပေါ်ကြုံပြန်ကြတဲ့ရေးတက်ဖွဲ့ကိုလွှဲပေးလိုက်ပါတယ်
။ဘင်္ဂလားဒေ့ရှ်ရဲ့ဆိုးရဘက်ကတော့တရားဥပဒေနဲ့မညီတဲ့တုတ်တင်မှုမျိုးမရှိဘူးလို့အစောပိုင်းတုန်းကညင်းဆိုထားပြီးမူရင်တိုက်ဖြတ်ရေးစစ်ဆင်ရေးအပေါ်မှာလူလူကြားကြဲကြဲပြက်ပြက်ထောက်ခံထားတယ်လို့လည်းပြောဆိုခဲ့တာပါ။ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရုံးဘက်ကတော့သတင်းသုံးပတ်တာကာလအတွင်းလူပေါင်း1000ကျော်ဖမ်းဆီးခဲ့တဲ့ဖြစ်ရပ်ကိုထောက်ပြပြီးဒီလူတွေရဲ့အခွင့်အရေးကိုအစိုးရဘက်ကလေးစားလိုက်နာဆောင်ရွက်နေတယ်ဆိုတာမဖြစ်နိုင်ဘူးလို့ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံပြောခွင့်ရရာဗီနာရှန်ဒါစနီကအခုလိုပြောပါတယ
်။ We have heard reports that their due process rights are not being respected.
And ဒီလူတွေကိုတရားစီရင်ရေးမှာအခွင့်အရေးတွေကိုလေးစားမှုမရှိဘူးဆိုတဲ့သတင်းတွေလည်းကျမတို့ကြားရပါတယ်။သတင်းသုံးပတ်အတွင်းလူပေါင်း 13,000 လောက်ဖမ်းဆီးတာမှာတယောက်ချင်းစီကိုဘာကြောင့်သူတို့ကိုဖမ်းရတယ်လဲ။ဖမ်းမိန်ထုတ်တာမျိုးဥပဒေအထောက်အကူပေးတာလိုမျိုးအခွင့်အရေးတွေကိုအပြည့်အဝလေးစားလိုက်နာဆောင်ရွက်ဖို့ဆိုတာမဖြစ်နိုင်ပါဘူးထင်တယ်လို့ဖမ်းဆီးချုပ်နှောင်ထားတာမျိုးတွေတောင်ဖြစ်နိုင်ပါတယ
်ဘင်္ဂလားဒေ့ရှ်မူရင်စေဝါတိုက်ဖြတ်ရေးစစ်ဆင်ရေးကဖိလစ်ပိုင်ရဲ့မူရင်စစ်ဆင်ရေးကနေပုံစံယူထားသလားဆိုတဲ့အပေါ်မှာလူခွင့်ရေးလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်ဖိလစ်ပိုင်နိုင်ငံရဲ့မူရင်စေဝါတိုက်ဖြတ်နှိမ်နှင်းရေးစစ်ဆင်ရေးအတွင်းပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းမှာလူပေါင်း1000+တည်ဆုံခဲ့ရတာဖြစ်ပါလေရှင်
။မတ်တင်ကြီးထိုက်ပါရှင်။ VOA American အတန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါရယ်။ဒီအစီအစဉ်ရဲ့နောက်ဆုံးသတင်းလွှာဖြစ်ကြားအမှာကတော့လူနာရဲ့အာခေါင်တွေပါဇက်တွေကိုဆရာဝန်တွေစမ်းရင်သုံးတဲ့ရှာကိုဖိတဲ့ဒုတ်ပြားလေးတွေကိုသုံးပြီးပိုလန်နိုင်ငံကဂစ်တာအပျော်တီးတဲ့သူတစ်ယောက်ကလျှက်စစ်ဂစ်တာတစ်လက်တီထွင်လိုက်ပါရယ်။ဒုတ်ပြားလေးတွေ1300လောက်ကိုသုံးပြီး6လလောက်အချိန်ယူဖန်တီးခဲ့ရတာပါ။အာရရှ်အာဘာဒီရဲ့သတင်းလွှာကိုကိုသိန်းထိုက်ဦးကပြောပြပါလိမ့်မယ်ရှင်
။ဒီလိုလက်မှုပညာနဲ့ဥပညာပစ္စည်းဖန်တီးမှုကိုအရင်ကတွေ့ဘူးကျင်မှတွေ့ဘူးမှာပါ။မေချေဗလာချက်ဆိုတဲ့ဂီတာအပျော်တီးတဲ့ပိုလန်နိုင်ငံသားတစ်ယောက်ကဆရာဝန်သုံးရှာဟူဖိတဲ့ဒုတ်ပြားလေးတွေ1000ကျော်နဲ့လျှက်စစ်ဂီတာတစ်လက်ကိုဖန်တီးနိုင်လိုက်ပါပြီ။သူကအခုလိုပြောပါတယ်
ဆောဂီတာရဲ့ဒီကနနာစတီရှင်
ဂီတာလုံးမှာဒုတ်ချောင်းလေးတွေ1300သုံးပါတယ်
Atalai Kone Kapi Atwinga Ulu Tavare, Uga Atana Senata Kapare. Nailet and Lady Atai, Katare Dre, Pu Kaimare. Fred and Kudego Way, Do Chong Liri Matono Way, Timago Tomi, Laon Pandi Taraba.
Secretary Season Wailare Do Chong Lirigu, Lachet the Out, Cholala Chinu Bido Koka Kayabare. Do a Mabjitare, a nobility do Tuarine.
Jestem w szoku. Coś niesamowitego.
Czy no, a ten dwa, jo naibu, siawine, szapire do lirine, kida piał lonajnau, czy no, liza mirawa, tege tilo jare, a ten hi tilo jare. Fredanga piał mi, letema, sędziebie tilo jawa.
Mecie blacze de jody chadurine mature, letre gida u pandile babi. Tu goreem jodide dumo, kida janjeon, dibura, lila, dina valeume, tilo demosura, chain jani mare.
ဒါပေမဲ့6လောက်အချိန်ယူပြီးဂီတာတွေလည်းဖြစ်အောင်ကိုယ်တိုင်ဖန်တီးထားပြီးပြီမို့အခက်အခဲဆုံးကိစ္စတစ်ခုကိုတော့အောင်မြင်အောင်ဆောင်ရွက်ပြီးတော့ပြီလို့ပြောပါလိမ့်မယ်ခင်ဗျာကိုတိန်ထိုင်ဦးတင်ပြပေးခဲ့တာပါတင်းငင်းလေးညနေပိုင်းသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်
အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲတက်ဖို့အတွက်အမေရိကန်သမ္မတတော်နဲ့ထရန့်နဲ့ကိုယ်စားလှယ်အဖွဲ့လိုက်ပါလာတဲ့သမ္မတရဲ့ Air Force One လေယာဉ်ဟာစင်ကာပူပါရာလေဗာလေတပ်အခြေစိုက်စခန်းကိုခဏပဲဆက်ရောက်လာခဲ့ပါပြီသမ္မတထရန့်နဲ့လာမယ့်အင်္ဂါနေ့ကျင်းပမဲ့ထိပ်သီးဆွေးနွေးပွဲတက်ဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဒီကနေ့တနင်္ဂနွေနေ Istana Palace မှာ တွေ့ဆုံ ဆွေးနွေး ခဲ့ ကြ ပါတယ်။ တနင်္ဂနွေနေ့ နေကင်မိုင် တရုတ် လေယာဉ် နဲ့ Singapore နိုင်ငံ Changi လေဆိပ် ကို ဆက်ရောက် လာတဲ့ မြောက် ကိုရီးယား ခေါင်းဆောင် Kim Jong-un ကိုတော့ Singapore နိုင်ငံ ဇာတ်ဝင်ကြီး Dr. Vivian Balakrishnan က လေဆိပ် မှာ ကြိုဆိုး ခဲ့ ပါတယ်။ Canada Nangama Chimpada, Simu, Tate, Kunananga, Sea Wima, American Tamra, Trokwa, Dwapi, now by Canada, when you show you much happy, Pyosu, Jedrigo, American Tamraka, Pitin, Wima, Lipe, Simu, Tate, Kunananga, G7, Yilagango, Tayo Jade, Gonson, Kuna Uye, Jinya, Jacko, Lemma Matobo, Duko, the Lady Go, New Jacket, Jow, Pyosu, Lipari, Tamanina, Luminia, Tungoni, a Bob, American, or Kun, Doka, Muga, Soga, Mupchetelo, Canada, when you show come, much happy, Pyosu, Muguro, Shoti, Matanet, Muta, Busobi, American Tamra, Tranga, Trita, Majeta, Dumpian, Kevare. မြန်မာနိုင်ငံရဲ့ democracy အသွင် ကူးပြောင်းရေး ငြိမ်းချမ်းရေး ဖော်ဆောင်ရေးတို့ မှာ ပူးပေါင်း ဆောင်ရွက်သွားဖို့ G7 ဆက်မှုထိပ်သီး 9 နိုင်ငံက ကတိပြုတဲ့ အကြောင်း ပူးရဲ ကြေညာချက် မှာ ဖော်ပြလိုက်ပါတယ်။ အထူးသဖြင့် လက်ရှိ ဖြစ်ရှင်းနေရတဲ့ Rohingya ပြည်ပခ မှာ ဒုက္ခသည်တွေ နဲ့ အိုးအိမ် ဆုံးခွာ ထွက်ပြေးရသူတွေ ကို ဘေးကင်း လုံခြုံမှု ရှိရှိ ဂုဏ်သိက္ခာ နဲ့ အညီ ထာနေ ပြန်နိုင်ရေး ဘေးကင်း လုံခြုံမှု နဲ့ လူသားချင်း စာနာမှု အကူအညီတွေ ဝင်ရောက်ခွင့် ပြုတာ အပါအဝင် Myanmar Becca, Banket, Sawyer Moody, go, Josu, the Echow, Canada, my chimpade, some would take the Kunanang and yet Bure, Jinja, Jemma, Piosu, Tabari. Shanghai Puba, Sawyer, ye a poor SCO day, India and Pakistan, no a poor way, Pi, Yoshi, Pide now, but Amazon, a che, SCO, take the sea away, go, Jimpa, Nibare, SCO, ha, so ye, a she le by Titama, American, Oza, Gila, da go, Hantabo, so that the poor Pite, so Bile, Lila, the Riga, Yusa, Tabarish.
တရင်ချင်းချုပ်ကိုမတ်တင်ထိုက်ပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့
This program has come to you from the Voice of America, Washington.